နောက်ဆုံး၄ကအာရုပ၄ပါအာရူပ၄ပါလို့သုံးတယ်အာရူပလို့ပြောတဲ့အတွက်ကြောင့်ရူပဆိုတာကယုတ်အဆိုတော့မရှိဘူးဒါဆိုရင်ယုတ်တည်းမရှိဘူးဆိုတော့ဘာပဲရှိမလဲနာမဲရှိမှာပေါ့ဒါကြောင့်ဒီနေရာမှာယုတ်မရှိတဲ့နော်ယုတ်တရားတွေကိုဆက်စုပ်ယွန်ရှာပြီးတော့ဟလာပုံကိုယ်တွေရှုတဲ့ကမ္မထံကိုအရူပကမ္မထံလို့ခေါ်တယ်ဒီလောက်ပဲအကြံဉာဏ်သိရအောင်အဲ့တော့အရူပ၄ပါးလို့ဆိုလိုက်ရင်တော်ပြီအရူပ၄ပါးဒီဘာတွေလဲဆိုတာတော့စိတ်ပိုင်းတွေဘာတွေပြီးမှပဲကျွန်မပြန်ပြောမယ်နာမည်လေးနေနဲ့ဆိုရင်တော့အာကာသနိစာယေဒနာဟလာဝိညာဏနိစာယေဒနာအာကိစညာယေဒနာနေဝတိညာနာတိအဲ့တော့ဆိုလိုက်တဲ့အတိုင်းလက်ကရင်အာကာတာနိစာဟာလားအာကာတာနိစာယေဒနာအာပြီးပြီနောက်တစ်ခုကဝိညာဝိညာဆိုတဲ့အတွက်ကြောင့်ညကြီးနဲ့ရေးရမယ်ဆိုတာသိရဝိညာနိလို့ရေးတဲ့အခါမှာဒီမှာတော့ကနိကနငယ်နိဒီမှာကနိကနာကြီးဒါကြောင့်ဝိညာနိစာယေတနာဒီကလည်းနိစာဒါလည်းနိစာအဲ့လိုမှတ်ထားပေါ့နောက်ပြီးလို့ရှိရင်ဒီမှာအာပြီးရင်နောက်လည်းအာလာမယ်အာကေစညာယေတနာဟုတ်ပြီနော်အာကေစညာယေတနာနောက်ဆုံးကြတော့နေဝတိညာနာတိညာယေတနာစစွာကိုတင်တဲ့အခါမှာဗဇက်ကဆိုတဲ့အတိုင်းလက်ကရေးနေအောင်လိုက်ကျင့်လိုက်ဒါပါဠိစကားလုံးတွေရပ်သွားပြီဒါဆိုရင်ဆိုကြည့်မယ်အာကာသနိစာယေတနာဝိညာနိစာယေတနာအာကိစညာယေတနာနေဝတိညာနာတိညာရေတဲ့စလုံးပေါင်းလေးမှာနေဝတိညာတစ်ဖက်ဖက်နေဝတိညာနာတိနာတိညာရေတဲ့နာဆိုပြီးတော့တတိထားရေရုပ်မဟုတ်တဲ့ရုပ်တရားတွေဆက်စုပ်ယွန်ရှာတဲ့နံကမထန်းဒီရတနာလေးခုပဲဟုတ်ပြီနော်အဲ့ဒီအတိပဲအသေးစိတ်ကိုတော့ကျွန်မမသိတော့ဘူးစာမေးပွဲမှာလည်းမမေးဘူးအဲ့တော့ဓမ္မမိတ်ဆွေတို့ကြည့်ရမှာ10 10 10 4 1 1 4မှာ10ဒီကတိုင်း10ပါကတိုင်း10ပါကိုတပါးချင်းရအောင်ကြက်ပါဒါနောက်ဟာတွေအတွက်ပြီးရင်အတုပ10ပါကြက်ဆရာမလို့နာမည်ပဲလိုအပ်တယ်အနုဒတိ10ပါတပါးချင်းကြက်ပေးပါပြီးရင်အပမညာ4ပါအရေးအရန်ကြီးတယ်เนาะသူ့ကိုစာမေးပွဲမှာမေးလေရှိတယ်ပြီးလို့ရှိရင်အဟာရပတိကူလတင်ညာစတုဓာတုဝဝထအမှတ်စုစာအုပ်ထဲမှာအဓိပ္ပာယ်တွေပါအဲ့ဒါကြည့်ရမယ်အာရုပ၄ပါးနာမည်ပဲအာရုပ၄ပါးဒီလောက်ဆိုလုံလောက်ပြီဒါဆိုရင်ဒီကနေ့တမထကမ္မထံ40ကိုအဓိပ္ပာယ်ပြောပြီးပြီเนาะကဲကျွန်တော်တို့ဒီနေ့သင်တန်းသိမ်းပါမယ်